Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင် VOA American အသံရဲ့2014ခုနှစ်စက်တင်ဘာလ30ရက်အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကို Washington မြို့ရွာကနေစတင်ထုတ်လွှင့်နေပါပြီ။ Light Meter 3240 4850ရောကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါပြီရှင်။ကျမနန်းလာပါဒီမနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းမှာကြားရမယ့်နိုင်ငံတကာသတင်းတွေထဲမှာဆိုရင်ဟောင်ကောင်အစိုးရကိုအာဏာပိစံနေမှုကိုအဆုံးသတ်ဖို့အမိန့်ထုတ်ထားပေမဲ့ဒီမိုကရေစီလိုလားသူတွေကဆက်လက်ပြီးတော့အန်တုဆန္ဒပြနေကြပါတယ်။ဗြိတိန်နိုင်ငံကအီရန်နိုင်ငံအတွင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုတက်ခတ်ရမှာပါဝင်ပြီးတော့ပထမဦးဆုံးတက်ခတ်ခဲ့ပါတယ်။ပထမဦးဆုံးအီဘိုလာရောဂါဝေဒနာရှင်တဦးကိုအမေရိကန်ပြည်ထောင်စုအတွင်းမှာတွေ့ရှိခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ဆောင်းပါးတွေထဲမှာကြားရမှာတော့
It is hoped that a significant number of the members of the Rohingya community currently inside the IDP camps as well as
Kaba Kulatamka atwin yemu chou pyo khwin ya Stephen Dujarit pyo daw ra ba di ajang go ma ja khin na sin ya ma ba nau pai ma ro 2014 khu ni naingan daga tadin lut lat khwin su go Myanmar naingan ga badu ya daw ba da le lut lat de taya sin yin yi atwet lut daw ma belo swe nwe daw khe ba da le di lo tadin dwe go na sin ja ma ba akhu a yin song daw nau song ya Myanmar na naingan daga tadin dwe go u san mo we ne ma in chin nai lo ga a che nya pe ba ma shin
အာနာဖီဆန်နေမှုကိုအဆုံးသတ်ဖို့အတွက်ဟောင်ကောင်အစိုးရကထုတ်ထားတဲ့အမိန့်ကိုဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကဆက်လက်ပြီးတော့အန်တုနေကြပါတယ်။ဆန္ဒပြသမှုတွေကတရုတ်မျိုးသားနေဖြစ်တဲ့ဒီကနေ့ဗိုလ်ဟူးနေမှာပုံမိုးပြီးတော့ကြီးထွားလာပဲရှိနေပါတယ်။တောင်းနဲ့ချီတဲ့ဆန္ဒပြသူတွေဟာအနည်းဆုံးဟောင်ကောင်ရဲ့ဒေသ၃ခုမှာအင်္ဂါနေ့ကရွက်ပြင်တဲတွေထိုးပြီးတော့သူတို့ရဲ့တောင်းဆိုချက်တွေဖြစ်တဲ့ဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်ပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှုလီယန်ချွန်ဂျင်းကိုယာရုကနေဆင်းပေးဖို့စတာတွေဆက်လက်တောင်းဆိုနေကြပါတယ်။ဟောင်ကောင်ဗဟုချက်မှကိုတင်ပိုက်ထားတဲ့ Occupy Central လှုပ်ရှားမှုအဖွဲ့ကသူတို့ရဲ့တောင်းဆိုချက်တွေကိုဗဟုနေမှာနောက်ဆုံးထားပြီးတော့လုပ်ပေးရမယ်လို့ပြောဆိုထားပါတယ်။လှုပ်ရှားမှုအဖွဲ့ရဲ့စီယုံရေးမှုတဦးဖြစ်သူချန်ဂျီယန်မင်းကအခြေအနေတွေကိုထိမ့်သိမ်းနိုင်ဖို့နီလန်းကတော့ Mr. Leong အနေနဲ့ယာရုကဆင်းပေးပြီးတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ကိုပြန်ဆလုပ်ဖို့ပဲဖြစ်တယ်လို့ VOA ကိုပြောဆိုပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ကတော့သူ့အနေနဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းမပေးနိုင်ကြောင်းနဲ့ငားရဲ့ကြာနေပြီဖြစ်တဲ့ဆန္ဒပြမှုကိုချက်ချင်းရုပ်သိမ်းပေးဖို့ Occupy Central အဖွဲ့ကိုအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအထွေထွေတွင်းရေးမှူး Mr. Ban Ki-moon ကလည်းနှစ်ဖက်စလုံးကိုအနေနဲ့မတူညီမှုတွေကိုငြင်းငြင်းချမ်းချမ်းဖြည့်ရှင်းကြဖို့အင်္ဂါနေ့မှာတိုက်တွန်းထားပါတယ်
။ Afghanistan နိုင်ငံမှာတောင်းနဲ့ချီတဲ့ American တပ်ဖွဲ့ဝင်တွေနောက်ထပ်10နှစ်ကြာဆက်လက်ထားရှိဖို့သဘောတူစာချုပ်လက်မှတ်ရေးထိုးပွဲအခမ်းအနားမှာအာဖဂန်သမ္မတသစ် Ashraf Ghani ကသူ့ရဲ့ဆုံးဖြတ်ချက်ကိုအများသိအောင်ကြေညာခဲ့ပါတယ်။သဘောတူညီချက်စာချုပ်ချုပ်နိုင်ဖို့အချိန်အတော်ကြာခဲ့တာပါ။အဲ့ဒီထဲမှာအာဖဂန်ကနေနိုင်ငံတကာမဟာမိတ်တပ်တွေထွက်ခွာဖို့နောက်ဆုံးရက်အဖြစ်သတ်မှတ်ထားတဲ့ဒီဇင်ဘာလ31ရက်နေ့နောက်ပိုင်းမှာ American တပ်ဖွဲ့ဝင်တွေနဲ့အရက်သားအမှုတပ်ဦးရေ1000နီးပါးအပါအဝင်နောက်ထပ်နေတိုးတပ်ဖွဲ့ဝင်2000လောက်ဟာဆက်လက်ထားရှိဖို့သဘောတူညီချက်ရရှိထားတာပါ။ဒါပြင်အာဖဂန်လုံခြုံရေးတပ်တွေကိုနိုင်ငံတကာမဟာမိတ်တွေကဆက်ပြီးတော့လေ့ကျင့်သင်တန်းပေးဖို့နဲ့တိုင်းပြည်တွင် Al-Qaeda အကြမ်းဖက်သမားတွေကိုပစ်မှတ်ထားတိုက်ခိုက်ဖို့ခွင့်ပြုချက်တွေလည်းပါဝင်ပါတယ်။သဘောတူညီချက်စာချုပ်ကိုသမ္မတသစ် Ashraf Ghani ကျန်းသစ်စာကျိန်းဆိုပွဲအခမ်းအနားအပြီးနောက်တရက်မှာပဲအာဖဂန်အမျိုးသားလုံခြုံရေးအကြံပေး Hanif Atman နဲ့အာဖဂန်ဆိုင်ရာ American တပ်အမတ်ကြီးJames Cunningham တို့လက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီမှုဟာအာဖဂန်နဲ့နိုင်ငံတကာတည်ငြိမ်ရေးအတွက်လိုအပ်ချက်တစ်ခုဖြစ်တယ်လို့လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့သမ္မတမစ္စတာဂန်နီကပြောသွားပါတယ်လွတ်လပ်တဲ့နိုင်ငံတနိုင်ငံအနေနဲ့တိုင်းပြည်အကျိုးစီးပွားတည်ငြိမ်ရေးနဲ့ပြည်သူတွေကြီးပွားတိုးတက်ရေးသာမကဒေတာရင်းနဲ့နိုင်ငံတကာမှာတည်ငြိမ်မှုရရှိစေဖို့အတွက်အခုလိုသဘောတူစာချုပ်လက်မှတ်ရေးထိုးတာဖြစ်တယ်လို့အာဖဂန်သမ္မတတစ်ကပြောသွားပါတယ်ရှင်
ဗြိတိန်နိုင်ငံကပထမအဦးဆုံးအကြိမ်ဖြစ်အီရတ်နိုင်ငံအတွင်းက IS Islamic စစ်သွေးကြွတွေကိုလေကြောင်းကနေတက်ခတ်ရမှာပတ်ဝန်းပြီးတော့တက်ခတ်ခဲ့ပါတယ်။ဗြိတိရှားတက်လီရင်တွေဟာစစ်သွေးကြွတွေရဲ့လက်နက်ကြီးတွေထားရှိတဲ့နေရာတစ်ခုကိုတက်ခတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကလူမှုမီဒီယာကနေကြေညာလိုက်ပါတယ်။အခုတက်ခတ်မှုဟာဗြိတိန်ကအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့အတူတဲပွဲမှာစတင်ဝင်ရောက်ဆင်နွှဲပြီးဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ညွန်ပေါင်းတပ်ဖွဲ့မှာအာရဗ်နဲ့ဥရောပတပ်ဖွဲ့တွေလည်းပါဝင်ပါတယ်။ အင်္ဂါနေ့မှာခါဒစ်တက်ခရီးသမားတွေကလည်းအီရတ်တက်ဖွဲ့တွေရဲ့အထောက်ပံ့နဲ့ညွန်ပေါင်းတက်ဖွဲ့တွေရဲ့လေကြောင်းကနေဆက်တကြိမ်တက်ခိုက်နေစဉ်အတွင်းအီရတ်နိုင်ငံအတွင်းမှာရှိတဲ့စစ်သွေးကြွတွေကိုအကြိမ်ကြိမ်တက်ခတ်မှုတွေပြုလုပ်ခဲ့တာပါစီးရီးယားနိုင်ငံအတွင်းမှာလည်းလေကြောင်းတက်ခတ်မှုတွေဆက်လက်ပြုလုပ်နေကြောင်းအမေရိကန်ဗဟိုကုတ်ကဲရေးဌာနချုပ်ကအင်္ဂါနေ့မှာပြောဆိုပါတယ်ဂျက်တက်လေယာဉ်တွေနဲ့မောင်းသူမဲ့ drone လေယာဉ်တွေကနေရာပေါင်း17နေရာကပစ်မှတ်တွေကိုတက်ခတ်ခဲ့တယ်လို့ပြောပါတယ်အဲ့ဆစ်သွေးကြွတွေကိုသတင်းပတ်နှစ်ပတ်ကြာထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်နေခြင်းအတွင်းဒုက္ခသည်ပေါင်း36,000ဟာနေဆက်ကိုဖျက်ပြီးတော့တူတကီနိုင်ငံအတွင်းကိုဝင်ရောက်ခိုးလုံခဲ့ကြပါတယ်
။အမေရိကန်တီထောင်စုနဲ့အိန္ဒိယဟာကုန်သွယ်ရေးလုံခြုံရေးတိုက်ပံတဲ့ဤပညာဆိုင်ရာတွေမှာလင်းနဲ့ကျယ်ပြန့်တဲ့မဟာမိတ်နိုင်ငံတွေအဖြစ်ဆက်ဆံသွားဖို့သဘောတူညီခဲ့ကြတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအိန္ဒိယဝန်ကြီးချုပ်တဲ့နရန္ဒရာမိုဒီနဲ့တွေ့ဆုံပြီးတဲ့နောက်ထုတ်ဖော်ပြောဆိုလိုက်ပါတယ်။အင်ကာနီကသမရအင်ချူရောမှာသူတို့နှစ်ဦးဟာနှစ်နိုင်ငံကိစ္စရက်တွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အဓိကရည်မှန်းချက်ဖြစ်တဲ့ပညာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာသင်တန်းတွေနှစ်နိုင်ငံလုံးတိုးမြင့်ဖို့သဘောတူညီခဲ့ကြတယ်လို့လည်းအမေရိကန်သမရကပြောပါတယ်။အိန္ဒိယနဲ့အမေရိကန်မိတ်ဖက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးလာမယ့်နှစ်တွေအတွင်းမှာအလျင်မြန်တိုးတက်လာလိမ့်မယ်လို့လည်းသူ့အနေနဲ့ယုံကြည်ကြောင်းအိန္ဒိယဝန်ကြီးချုပ်မူဒီကလည်းပြောသွားပါရရှင
် UAE American အတန်းမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝအမေရိကန်အတံမြန်မာပိုင်းအစီအစဉ်ကဗိုလ်ထူးနေနန်းနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်စစ်မှုထမ်းဟောင်းတယောက်ဟာသူ့ကိုဖမ်းဆီးနိုင်ခြင်းမပြုလို့နိုင်ခင်တမရအင်ပီရိုအတွင်းကိုတဟုန်နိုးပြေးပြီးတော့ဝင်ရောက်သွားတဲ့ဖြစ်ရဟာလက်ခံနိုင်စရာဖြစ်ရမဟုတ်တဲ့အကြောင်းနဲ့နောက်မှဒီလိုအလားတူဖြစ်ရမျိုးထပ်မံမဖြစ်ပွားစေရပါဘူးလို့ Secret Service လို့ခေါ်တဲ့လျှို့ဝှက်ထောက်လိုင်းအဖွဲ့အစည်းရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ကွန်ဂရက်လွှတ်တော်ကြားနာမှုမှာဂျူလီယာပီယာဆင်ကစက်တင်ဘာလ19ရက်နေ့မှာဖြစ်ပွားခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပြည်တင်မှုကိုသူမအနေနဲ့လက်ခံမှာကြောင်းပြောဆိုခဲ့ပါတယ်။အဲ့ဒီနေ့ကအိုမာဂွန်ဇဲလက်စ်ဆိုသူဟာချန်စီယိုကိုကြော်လွှားပြီးတော့ဝါရှင်တန် DC ရဲ့လုံခြုံရေးအတင်းကျပ်ဆုံးအဆောက်အအုံအတွင်းကိုဝင်ရောက်သွားခဲ့တာဖြစ်ပါတယ်။အင်ပီရိုကြီးကြပ်ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ဒါရယ်အစ္ဆာကမကြသေးခင်နှစ်တွေအတွင်းအလားတူလိဟင်းမှုတွေရှိခဲ့တဲ့အတွက် Secret Service ရဲ့အကြီးတန်းတာဝန်ယူထားသူကိုမေးခွန်းထုတ်เสียဖြစ်နေပြီးတော့အဖွဲ့အစည်းပေါ်လူလူရဲ့ယုံကြည်မှုတွေကိုလည်းကြာဆင်းစေတယ်လို့ပြောဆိုလိုက်ပါတယ်
။နယူးယောက်အခြေစိုက် CPJ လို့ခေါ်တဲ့သတင်းတောက်များအကာအကွယ်ပေးရေးကော်မတီကနှစ်စဉ်ချင်းမြင့်နေတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုအတွက်မြန်မာနိုင်ငံကအေယာဝတီသတင်းဌာနအက်ဒီတာချုပ်ကိုအောင်စောနဲ့အတူအီရန်တောင်အာဖရိကနဲ့ရုရှားနိုင်ငံကသတင်းသမား၃ဦးကိုဒီနှစ်အတွက်ရွေးချယ်ချင်းမြင့်လိုက်ကြောင်းအင်ကာနီကကြေညာခဲ့ပါတယ်။သတင်းလွတ်လပ်ခွင့်အတွက်အစိုးရကိုစန့်ကျင်တိုက်ပွဲဝင်ခဲ့တဲ့အထက်မှာပြည်ပမှာနှစ်ပေါင်းများစွာအခြေစိုက်ခဲ့တဲ့အေယာဝတီသတင်းဌာနဟာအရေးပါခဲ့တယ်လို့ CPJ ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်။အေယာဝတီသတင်းဌာနအက်ဒီတာချုပ်ကိုအောင်စောဟာ2013ခုနှစ်ကလည်းအမေရိကန်ပြည်ထောင်စုစတန်ဖို့တက်သူကချီးမြှင့်တဲ့ရှရွန်စတိန်သတင်းသမားစုကိုလက်ခံရရှိခဲ့တာပါ။ဥအောင်စောဟာ1988ခုနှစ်မှာကျောင်းသားတွေဥဆောင်တဲ့တနိုင်ငံလုံးလူထုအုံကြွမှုမှာပါဝင်ခဲ့တဲ့အတွက်ဖမ်းဆီးမေးမြန်းစစ်ဆေးတာကိုခံခဲ့ရပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံဘက်ကထွက်ပြေးခိုလုံခဲ့ပါတယ်။သူဟာသတင်းငတ်နေတဲ့မြန်မာပြည်သူတွေအတွက်ရည်ရွယ်ပြီးအေယာဝတီမဂ္ဂဇင်းကိုထုတ်ဝေခဲ့တယ်လို့အနှစ်20ကျော်ထိုင်းမှာအခြေစိုက်ထုတ်ဝေခဲ့တဲ့မဂ္ဂဇင်းကိုလည်းအခုခါရန်ကုန်မှာပါဆက်လက်ထုတ်ဝေဖို့ကြိုးစားခဲ့သူဖြစ်ပါတယ်။ New York Times နဲ့ The Guardian အပါအဝင်သတင်းစာကြီးအတော်များများမှလည်းမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုတုံးသက်ဝေဖန်ရေးသားနေစေဖြစ်ပါရဲ့ရှင်
။အမေရိကန်ကျန်းမာရေးဌာနရဲ့တာဝန်ရှိသူတွေကအမေရိကန်ပြည်ထောင်စုအတွင်းပထမဦးဆုံးအီဘိုလာရောဂါဝေဒနာရှင်တဦးကိုရှာဖွေတွေ့ရှိထားတဲ့အကြောင်းပြောဆိုပါရစေ။ရောဂါထိန်းချုပ်မှုဆိုင်ရာဗဟုဌာနရဲ့အကြီးအကဲဒေါက်တာတွမ်ဖရန်ဒင်ကလိုင်ဘေးရီးယားနိုင်ငံမှာရောဂါကူးစက်ခံရတဲ့မျိုးသားဝေဒနာရှင်တယောက်ကိုတွေ့ရှိထားကြောင်းအင်္ဂါနေ့မှာပြောဆိုပါရစေ။သူဟာအနောက်တောင်ပိုင်းမှာရှိတဲ့တက္ကသစ်ပြည်နယ်ဒါလတ်စ်မြို့ကိုစက်တင်ဘာ20ရက်နေ့မှာဆက်ရောက်ခဲ့ပြီးရက်အတန်ကြာမှရောဂါလက္ခဏာစတင်ပြသခဲ့တယ်လို့ဆိုပါရစေ။အမည်ထုတ်ဖော်ပြောဆိုခြင်းမရှိတဲ့ဝေဒနာရှင်ကိုတက်ဆက်ဆာဆေးရုံတစ်ခုမှာတီးတန့်ကြက်မှတ်ထားရှိကြောင်းဒေါက်တာဖရိုင်ဒင်ကပြောဆိုပါတယ်။နောက်ပြီးတာဝန်ရှိသူတွေကဝေဒနာရှင်နဲ့ ထိတွေ့ဆက်ဆံမှုရှိခဲ့သူတွေကိုလည်းရှာဖွေနေတဲ့အကြောင်းပြောပါတယ်။အာဏာပိုင်တွေအနေနဲ့ဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်မှုတန်တရာရှိစရာမလိုကြောင်းနဲ့အမေရိကန်နိုင်ငံကိုပြန့်နှံ့မှုမဖြစ်နိုင်ကြောင်း CDC အကြီးအကဲကပြောဆိုပါတယ်။အာဖရိကမှာကူးစက်ခံရတဲ့အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုရောဂါကူးစက်ဖို့အတွက်အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့ခေါ်လာလို့ရှိတဲ့အကြောင်းဒါပေမဲ့ Texas ပြည်နယ်ကဝေဒနာရှင်ဟာအမေရိကန်ပြည်တော်စုအတွင်းမှာပထမအဦးဆုံးတွေ့ရှိရတဲ့ Ebola ရောဂါဝေဒနာရှင်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
Apple ရဲ့နောက်ဆုံးတုန်း iPhone အမျိုးအစားတစ်ကိုတရုတ်နိုင်ငံမှာစတင်ရောင်းချနေပါပြီဒီ iPhone 30သူတွေရဲ့အချက်လက်တွေနဲ့ပတ်သက်လို့လုံခြုံစိတ်ထားမှုရှိတယ်လို့ American ပြည်ထောင်စုအခြေစိုက် Apple Company ကတရုတ်အစိုးရကိုအာမခံပြောဆိုခဲ့ပါတယ်တရုတ်အာဏာပိုင်တွေကဒီ iPhone အမျိုးအစားတစ်ကိုရောင်းချဖို့အင်္ဂါနေ့မှာခွင့်ပြုခဲ့တာပါဒီဒါပေမဲ့လို့ဒီ iPhone 6နဲ့ iPhone 6 Plus တို့မှာလုံခြုံရေးဆိုင်ရာ NDA တွေရှိနိုင်တဲ့အချက်တွေကို Apple Company ဘက်ကပြင်ပေးမယ်လို့ကတိပေးထားတယ်လို့လည်းတရုတ်အာဏာပိုင်တွေကဆိုပါတယ်ဒါအပြင်တရုတ်အစိုးရအနေနဲ့ဒီဖုန်းသုံးဆွဲသူတွေရဲ့အချက်အလက်တွေကိုမရနိုင်အောင်ပြုလုပ်ထားတယ်လို့လည်း Apple ကပြောတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်ဒါဟာ Apple ရဲ့ဖုန်းလိုင်းတွေကို American ထောင်လန်းရေးကခိုးယူနားဆင်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလို Apple Company ကတရုတ်အစိုးရကိုကတိပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ရုရှားကထောက်ခံမှုပေးထားတဲ့ခွဲထွက်ရေးသမားတွေနဲ့ Ukraine အစိုးရတို့ကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရခဲ့ပေမဲ့ဒီဟာရုရှားနိုင်ငံအပေါ်အရေးယူပိတ်ဆို့တမ်းမြစ်ထားမှုတွေကိုရုတ်သိမ်းပေးနိုင်လောက်အောင်ခိုင်လုံမှုမရှိသေးတဲ့အကြောင်းဥရောပသမဂ္ဂကပြောဆိုပါရခင်ဗျာ Direct from Washington The Voice
of America VOA အင်္ဂါနေ့မနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမဝင်းနဲ့မတ်အင်ဂျင်နိုင်တို့ကကြေညာခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့စုစည်းတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်ပါမယ်အရင်ဆုံးတော့မြန်မာသတင်းနဲ့စပါမယ်။ရခိုင်ပြည်နယ်ကလူမှုအဖွဲ့အစည်းတစ်ခုအကြားဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်ပြီးအစိုးရအနေနဲ့အဖြေရှာဖို့ကြိုးပမ်းနေတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါရယ်။ဒီအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးရုံးကလည်းကြိုဆိုလိုက်ပါရယ်။ဒီတော့အတွင်းအမေရိကန်ပြည်ထောင်စုရောက်ရိုဟင်ဂျာတွေဟာကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိမှာဆန္ဒပြခဲ့ကြပါရယ်။ဒီအကြောင်းပြေဆုံးကိုတော့ကိုအောင်အောင်ကဆက်တင်ပြပေးမှာပါရှင
်။ရခိုင်ပြည်နယ်ဒေသတည်ငြိမ်အေဂျင်စီနဲ့ဖွံ့ဖြိုးတိုးတက်ရေး action plan ကိုစနစ်တကျအချိန်နဲ့တပြေးညီအကောင်အထည်ဖော်ဖို့အပြီးသတ်ဆောင်ရွက်နေတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်ကတနင်္လာနေ့ရုံးကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုလိုက်ပါတယ်။ဒီပြောဆိုချက်အပေါ်ကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးရုံးကကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ရတဲ့ပတ်သက်ပြီးအတွင်းမှချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျာရစ်ကအခုလိုပြောပါတယ
်A special advisor on Myanmar notes that the status of
ရခိုင်ပြည်နယ်အတွင်းကနိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေစတင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးသိရပါတယ်။ဒီလိုဆောင်ရွက်မှုတွေအတွင်း IDB စခန်းတွေမှာနေထိုင်သူရိုဟင်ဂျာတွေရောစခန်းပြင်မှာနေသူတွေပါစစ်ဆေးရေးလုပ်ငန်းစဉ်922အရာနိုင်ငံသားဖြစ်ခွင့်ရှိလာမယ်လို့မျှော်လင့်ပါတယ်။နိုင်ငံသားဖြစ်ဖို့အထောက်အထားလုံလုံလောက်လောက်မတင်ပြနိုင်သူတွေပေါ်လဲလူသားချင်းစာနာမှုနဲ့နိုင်ငံတကာလူ့အခွင့်အရေးအခြေခံစီမင်းတွေအရာဆက်ဆံမှုမျှော်လင့်ပါတယ်ဆိုပြီး Mr. Dijerick ကပြောသွားတာပါ။2012ခုနှစ်ကတည်းကစတင်ပြီးဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ရခိုင်တိုင်းသားတွေနဲ့အတူနေထိုင်ခဲ့ကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေမှာရွှေ့ပြောင်းနေထိုင်ခဲ့ကြရတာပါ။ဒီတော့တွင် Rohingyas American Society Wisconsin နဲ့ Rohingya Concern International အဖွဲ့တို့ကပူးပေါင်းပြီး1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေအပေါ်စန့်ကျင်တဲ့ဆန္ဒပြပွဲတစ်ရက်ကိုအထွေထွေညီလာခံကျင်းပနေတဲ့ကုလသမဂ္ဂရုံးချုပ်ရှေ့မှာမနေ့ကဆန္ဒပြခဲ့ကြပါတယ်။ဒီဥပဒေဟာ Rohingya တွေနိုင်ငံသားဖြစ်ရေးအတွက်အတားအဆီးဖြစ်နေတာကြောင့် American ပြည်ထောင်စုရောက် Rohingya တွေကအခုလိုလာရောက်ဆန္ဒထုတ်ဖော်တာဖြစ်တယ်လို့ Rohingya American Society Wisconsin အဖွဲ့ရဲ့ဥက္ကဋ္ဌဦးကျော်စိုးအောင်ကအခုလိုပြောပါရယ
် British အစိုးရမြန်မာနိုင်ငံကိုဘောနော်ဝင်ရောက်လာပြီးနောက်ပိုင်း1926ခုနှစ်မှာတန်းကောင်စရင်လုပ်ခဲ့ပါတယ်ကောက်ကင်ခဲ့ပါတယ်အဲ့ဒီတန်းကောင်စရင်အရာဘောနော်ဒီ Rohingya လူမျိုးတွေ1923ခုနှစ်မှာတန်းမြန်မာနိုင်ငံမှာရှိကြပါတယ်
ပြည်ပခရွေအတွင်းရိုဂျာရီရဲ့နေအိမ်တွေဖျက်ဆီးခံရပြီးရခိုင်ပြည်နယ်အတွင်းနှစ်ပေါင်းများစွာနေခဲ့တဲ့အထောက်အထားတွေကလည်းဒီဖျက်ဆီးမှုတွေနဲ့ပါသွားခဲ့တဲ့အတွက်အထောက်အထားပြစရာမရှိတာကလည်းရိုဂျာရီရင်ဆိုင်နေရတဲ့အခက်အခဲတည်းဖြစ်တဲ့အကြောင်းသူကပြောပါရယ်ရိုဂျာရီဟာရခိုင်ပြည်နယ်ထဲမှာအခြေချနေထိုင်လာတာနှစ်ပေါင်းများစွာကလေးကဖြစ်ပြီးနိုင်ငံတကာဥပဒေအရနိုင်ငံသားဖြစ်ခွင့်ရတဲ့နဲ့ဆိုပြီးတော့လည်းရိုဂျာအရေးလှူရှားသူတွေကယုံကြည်နေကြောင်းဦးကျော်စိုးအောင်ကအခုလိုဆက်ပြောပါရယ
်2023ခုနောက်ပိုင်းမလာအင်းနေရှင်နိုင်ငံကကိုဝင်လာတဲ့ဆိုပြီးတော့ပေါ့နော်ပြောဆိုတာပါတယ်အမန်တကယ်ဒီ1923ခုနှစ်မတိုင်မီဒီရိုဟင်ဂျာလူမျိုးစုဟာမြန်မာနိုင်ငံမှာရှိခဲ့ပါတယ်
ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာကောင်စစ်ဝင်ရုံးရှေ့မှာလဲဆန္ဒပြမှာဖြစ်တဲ့အကြောင်းဦးကျော်စိုးအောင်ကပြောပါတယ်ဒီဆန္ဒပြပွဲတွေအတွင်းလူပေါင်း35ယောက်လောက်ပါဝင်ခဲ့တာပါမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကအများစုဟာနိုင်ငံမဲ့ဖြစ်ပြီးတော့အဲ့ဒီထဲက3,000-4,000လောက်ဟာနေရက်ကနေရွှေ့ပြောင်းပြီး IDP စခန်းတွေထဲမှာနေထိုင်နေကြတာပါဒါပေမဲ့လည်းမကြခင်မှာစတင်မဲ့မြန်မာဆိုရရဲ့အစည်းအဝေးအတိုင်းအထောက်အထားခိုင်ခိုင်လုံလုံပြနိုင်ပြီးဘင်္ဂါလီလိုစာရင်းပေးသွင်းရင်တော့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့သူတွေတချို့ဟာနိုင်ငံသားဖြစ်ခွင့်ရမှာဖြစ်ပြီးကြံရှိနေသူတွေကတော့ IDP စခန်းတွေမှာဆက်နေရမှာဖြစ်ပါတယ
်ကိုအောင်အောင်တင်ပြပေးသွားတော့ပါနယူးယောက်အခြေစိုက် CPJ လို့ခေါ်တဲ့သတင်းထောက်များအကာအကွယ်ပေးရေးကော်မတီကနှစ်စဉ်ချင်းမြင့်နေတဲ့နိုင်ငံတကာသတင်းလှလခွင့်ဆုအတွက်မြန်မာနိုင်ငံကအေယာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စောနဲ့အတူအီရန်တောင်အာဖရိကနဲ့ရုရှားနိုင်ငံကသတင်းသမား3ဦးကိုဒီနေ့အတွက်ရွေးချယ်ချင်းမြင့်လိုက်ကြောင်းဒီကနေ့ကြေညာပါတယ်သတင်းလှလခွင့်အတွက်အစိုးရကိုစန့်ကျင်တိုက်ပွဲဝင်ခဲ့တဲ့အထက်မှာပြည်ပမှာနှစ်ပေါင်းများစွာအခြေစိုက်ခဲ့တဲ့အေယာဝတီသတင်းဌာနဟာအရေးပါခဲ့တယ်လို့လည်း CPJ ကပြောပါရယ်အသေးစိတ်ကိုမှတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင
်2014ခုနှစ်24ချိန်မြောက် CPJ ရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုကိုအေယာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စော့ကိုရွေးချယ်ချင်းမြင့်ရတဲ့အကြောင်းရင်းထဲမှာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမတိုင်ခင်ပြည်ပလှုပ်ရှားမှုတွေမှာမြန်မာနိုင်ငံသတင်းဖော်ပြချက်တွေနဲ့ပတ်သက်လို့ AWRI မဂ္ဂဇင်းဟာနိုင်ငံတကာအတိုင်းအဝိုင်းအတွက်အရေးပါခဲ့တယ်လို့ CPJ ရဲ့အာရှရေးရာတာဝန်ခံ Bob Deeds ကပြောပါတယ်။ဒါ့အပြင်ပြည်ပမှာနှစ်ပေါင်းများစွာရပ်တည်ခဲ့ပြီးမြန်မာအစိုးရကိုဆက်လက်ဝေဖန်ပြောဆိုရေးသားနေဆဲဖြစ်တဲ့ကိုအောင်စော့ကိုစံနမူနာထားစရာသတင်းသမားအဖြစ်အတိမတ်ပြုရွေးချယ်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ
် We know the situation in Burma is very precarious we're very skeptical
မြန်မာနိုင်ငံကအခြေအနေတွေကမရေရာမတည်ကြသေးပါဘူးကျွန်တော်တို့တန်တရားတွေနဲ့အချိန်တော်ကြာကလေးကစောင့်ကြည့်နေတာပါစစ်မှန်တဲ့အပြောင်းလဲအခုချိန်ထိမြန်မာနိုင်ငံမှာဖြစ်မလာသေးပါဘူးကိုအောင်စော့ဟာကျွန်တော်တို့လိုပဲမြန်မာနိုင်ငံကဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုဝေဖန်ရေးသားနေသူပါဒါကြောင့်သတင်းလွတ်လပ်ခွင့်အတွက်အစိုးရကိုစန့်ကျင်ပြီးတော့ကြေပြန့်တဲ့လှုပ်ရှားမှုမှာကုစားပြုနေသူကိုအောင်စော့ကိုဒီစုနဲ့ထိုက်တန်သူအဖြစ်ကျွန်တော်တို့ရွေးချယ်ခဲ့တာပါ
အေယာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စောဟာ2013ခုနှစ်ကအမေရိကန်ပြည်ထောင်စုစတန်ဖို့တက်သူကချင်းမြင့်နဲ့ရှော်ရန်စတိုင်းသတင်းသမားစုကိုလက်ခံရရှိခဲ့ပါတယ်။အခု CPJ ကချင်းမြင့်နဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုတော့ကိုအောင်စောဟာအခြားနိုင်ငံခြားသတင်းတောက်တွေဖြစ်တဲ့အချင်းတောင်ကလွတ်မြောက်လာတဲ့အီရန်သတင်းတောက်စီမတ်ဂါရာရီ ရုရှား DOS TV သတင်းဌာနအယ်ဒီတာမစ်ခဲဇာဂါနဲ့တာဖရီကာစီတီပရက်စ်သတင်းစာအယ်ဒီတာဖီရီယယ်ဟာဗာဂျီရိုနဲ့အတူရရှိခဲ့တာပါ CPJ ကချင်းမြင့်နဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုကို2004ခုနှစ်ကမြန်မာနိုင်ငံသား2ဦးလက်ခံရရှိခဲ့ပါတယ်အဲ့ဒီအချိန်တုန်းကအတင်းအဓမ္မလှူအားပေးခိုင်းစေမှုမှတ်တမ်းဗီဒီယိုရိုက်ကူးမှုကြောင့်နှစ်ရှည်ထောင်ဒဏ်ကျခံခဲ့ရတဲ့မှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူကဗျာဆရာအောင်ပွင့်နဲ့ကဗျာဆရာငိမ့်သက်တို့ကို2004ခုနှစ်ကနိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုကို CPJ ကချင်းမြင့်ခဲ့တာပါ CPJ ကကျင်းပတဲ့စူပေးပွဲအခမ်းအနားတွေဟာနိုင်ငံတကာကသတင်းလွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေသူတွေကိုအတိမတ်ပြုတဲ့ပွဲဖြစ်တယ်လို့ရန်ပုံငွေရှာဖွေတဲ့ပွဲလည်းဖြစ်တဲ့အပြင်အလှူရှင်တွေကို CPJ လှုပ်ရှားမှုတွေတည်အောင်ပြသတဲ့ပွဲလည်းဖြစ်တယ်လို့ Bob Dees ကရှင်းပြပါတယ
် Educating the people who support us
ဒီစီပွေးပဲအခမ်းအနားမှာကျွန်တော်တို့ကိုထောက်ခံကူညီနေတဲ့အမေရိကန်ပြည်ထောင်စုအပါအဝင်ချမ်းသာတဲ့နိုင်ငံတွေကအလူရှင်တွေကို CPJ လှုပ်ရှားမှုတွေနဲ့မိတ်ဆက်ပညာပေးအစီအစဉ်ကိုကျွန်တော်တို့လုပ်ပါတယ်။သူတို့ထောက်ပံ့မှုတွေဟာဒီလိုဂုဏ်သိက္ခာရှိတဲ့သူတွေအတွက်လည်းဖြစ်တယ်ဆိုတာကိုပြတာလည်းဖြစ်ပါတယ
်။24ချိန်မြောက်စူပွေးပွဲအခမ်းအနားကိုတော့နယူးယောက်မြို့ကနာမည်ကျော် The Grand Ballroom ခန်းမဆောင်မှာနိုဝင်ဘာလ25ရက်နေ့မှာကျင်းပမှာဖြစ်ပြီးကမ္ဘာသတင်းဌာနတွေဖြစ်တဲ့ Reuters နဲ့Google တို့ကလည်းပါဝင်ကူညီကြမှာဖြစ်ပါတယ်ရှင
်။မှတ်ရင်ကျင်းနိုင်စုစီတင်ပြခဲ့တာပါရှင်။ဟောင်ကောင်ကဒီမိုကရေစီအရေးဆန္ဒပြနေတဲ့ကြောင်းလာတွေဖဲမလဲခင်အခုအရင်ဆုံးတော့မြန်မာ နိုင်ငံတရားဥပဒေစိုးမိုးရေးလှုပ်ဆောင်ချက်တွေအကြောင်းအရင်ဆုံးကြည့်ရအောင်ပါတရားဥပဒေစိုးမိုးရေးအတွက်လွတ်လပ်တဲ့တရားစီရင်ရေးစောင့်ကြည့်မှုအဖွဲ့တွေဖွဲ့ဖို့နဲ့တရားဥပဒေစိုးမိုးရေးစင်တာတွေဖွင့်ဖို့အစိုးရကပူးပေါင်းလှုပ်ဆောင်ဖို့အင်ကာနစ်ကလွတ်တော်မှာထောက်ခံဆွေးနွေးခဲ့ကြပါတယ်ပြည်သူ့လွတ်တော်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကော်မတီကမြမတရားစီရင်ရေးမှာအားအနေချက်တွေကိုလည်းထောက်ပြထားတဲ့အစီရင်ခံစာကိုလွတ်တော်ကိုတင်သွင်းခဲ့တာဖြစ်ပါတယ်မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးပါပါရှင်
အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ပြည်သူ့လွတ်တော်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကော်မတီကတတိယမြောက်အစီရင်ခံစာကိုအင်္ဂါနေ့မှာလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။တရားဥပဒေစိုးမိုးရေးမှာလိုအပ်ချက်တွေရှိနေသေးတာမို့တရားရုံးများစောင့်ကြည့်ရေးလွတ်လပ်တဲ့အဖွဲ့တွေနဲ့စောင့်ကြည့်ဖို့ထောက်ပြထားပါတယ်။နောက်တရားဥပဒေစိုးမိုးရေးစင်တာတွေဖွင့်ကနီးမှာမှအစိုးရဘက်ကညှင်းပယ်လို့မဖွင့်နိုင်တဲ့အခြေအနေတွေကိုလည်းလွှတ်တော်ကိုတင်ပြခဲ့တယ်လို့ကော်မတီရဲ့အတွင်းရေးဘူး NLD လွှတ်တော်အမတ်ဦးဝင်းမြင့်ကပြောပါတယ
်ကျွန်တော်ဒီတရားဥပဒေစိုးမိုးရေးစင်တာတွေဖွင့်ဖို့ဟာကျွန်တော်တို့ကစက်တင်ဘာလထဲမှာမန္တလေးနဲ့လာရှိုးမှာပိုင်းတော်ပရောဂျက်ဖွင့်ဖို့လှုပ်ထားတယ်ဒါပေမဲ့လည်းဟိုဘောဒီပြောင်းစုအစိုးရဘက်ကနေပြီးတော့အဲ့ဒီဒီကျွန်တော်တို့ရဲ့ဒီတရားဥပဒေစိုးမိုးရေးဌာနနဲ့တီထောင်ရေးညှိနှိုင်းမှုကော်မတီမှာဖွဲ့စည်းဖို့ငိုဟိုဘောကျွန်တော်တို့ကိုယ်စလဲတွေတွင်းထားတယ်နင်ဘောအစိုးရဌာနပုဂ္ဂိုလ်တွေကနိုင်ငံဝန်ထမ်းတွေဖြစ်လို့လွတ်တော်အစီအစဉ်နဲ့ပဲဆောင်ရွက်တင်ပါတယ်ဆိုပြီးတော့စာပြန်လာတဲ့အခါကျတော့ကျွန်တော်စက်တင်ဘာလထဲမှာမဖွင့်ပြဘူ
းအစိုးရဘက်ကဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကိုကိုးကားပြီးအခုလိုပူးပေါင်းပါဝင်မှုညှင်းဆိုတဲ့အပေါ်မှာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်17ပုံမှန်ကွဲကကြီးဟာဥပဒေပြူရေးအုပ်ချုပ်ရေးတရားစီရင်ရေးမန္တန်ကြီး3ရက်ဟာအပြန်အလှန်ထိန်းချုပ်ရမယ်ဆိုတဲ့အချက်ကိုပြဋ္ဌာန်းထားတာဖြစ်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်ရဘူးလို့ဆိုလိုတာမဟုတ်တဲ့အကြောင်းပြည်သူ့လွှတ်တော်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးကော်မတီကတုံ့ပြန်ခဲ့ပါတယ်။ဒီအချက်ကိုလွှတ်တော်တွင်မှလည်းအများစုကထောက်ခံကြတယ်လို့ဦးဝင်းမြင့်ကပြောပါတယ
်။အဲဆွေးနွေးတာတော့ကိုယ်စလဲ၅ဦးဆွေးနွေးပါတယ်။ကိုယ်စလဲ၅ဦးကတော့ဒေါ်နန်းဝါနုရဲ့ဒေါ်မီမြင့်တန်ရဲ့နောက်တော့ကဦးသိန်းထွန်းဦးရဲ့သူကဦးအောင်ကိုရဲ့ဦးတာစိန်တို့ရဲ့ဒီဒီပါတီစုံကကိုယ်စလဲပေါ့နော်ငါ့ကိုဆွေးနွေးရပါတယ်ဆွေးနွေးရတဲ့အခါတော့တော်တော်များများကထောက်ခံဆွေးနွေးကြပေါ့နော်နောက်တော့ခုနပြောသလိုတရားဥပဒေစိုးမိုးစင်တာတွေဖွင့်ဖို့ဖွင့်ရတယ်ဒီလိုဖြစ်တာကိုလည်းဒါဟိုနည်းပြောင်းစုအစိုးရဘက်ကနေပြီးတော့ဒီလိုလှုပ်တိုက်တာကိုလည်းဒါကတော့ဟိုနည်းပေါ့ဟိုမဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးပေါ့နော်အဲ့လိုပဲသူတို့ဆွေးနွေးကြတာလည်းပါပါတယ်ကတော့မြန်မာကတော့ competition ခံတာကိုအားလုံးကထောက်ခံဆွေးနွေးကြတာပါ
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအားနည်းချက်တွေရှိတာကြောင့်အားလုံးပူးပေါင်းပါဝင်မှအောင်မြောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ
်တရားဥပဒေစိုးမိုးရေးလက်ရှိအခြေအနေကတော့အားနည်းနေသေးတာပဲလေဒါကတော့ကျွန်တော်တို့ကအမှန်တိုင်းပဲပြောရမှာပဲဒါရှိအားနည်းနေသေးတာပဲအဲ့လိုအားနည်းနေလို့လဲကျွန်တော်တို့ကခုနတရားဥပဒေစိုးမိုးစင်တာတွေဖွင့်နေဆိုတာကအမေအုပ်ချုပ်ရေးပိုင်းရောအလားနောက်တစ်ခုကပြောင်စုတရားလူလူကျုပ်တရားသူကြီးဒီဘိုင်းရောပြောင်စုရှိနေကျုပ်ဘက်ကဥရေရာရှိဒီဘိုင်းရောပြင်ပရှိနေဒီရော CSO တွေရောအလားပြည်သူလူထုရောဒီတရားဥပဒေစိုးမိုးနဲ့ပတ်သက်လို့ဒီဝိုင်းဝန်းပြီးတော့ပြတ်မှတ်ထင်းကျောင်းနိုင်အောင်လို့ဒီတေဒီပညာပေးသင်တန်းတွေကိုပြည်တွင်းပြည်ပါပညာရှင်တွေနဲ့လှုပ်ဖို့ကျွန်တော်တို့ကြိုးစားတာပါဒါတရားဥပဒေစိုးမိုးအားနည်းနေတဲ့အတွက်ဝိုင်းပြီးတော့အားလုံးမှာတာဝန်ရှိလို့အားလုံးပူးပေါင်းဆောင်ရွက်မှာရမှာမဟုတ်လို့ကျွန်တော်တို့ဒါလုပ်နေတာဖြစ်ပါတယ်
2012ခုနှစ်ကဖွဲ့စည်းခဲ့တဲ့ပြည်သူ့လွှတ်တော်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကော်မတီကိုအတိုက်အခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရော်ရဲတာကြောင့်ပြည်သူတွေရဲ့နှင်နာမှုတွေလေယာမြေကိုဥပဒေမဲ့တင်ဆက်တဲ့အပြင်လေရှင်တွေကိုကျူးကျော်မှုနဲ့တရားစွဲဆိုတာတွေနောက်တရားရေးဝန်ထမ်းတွေရဲ့အဂတိလိုက်စားမှုတွေစတဲ့မြမတရားစီရင်ရေးစနစ်ချုပ်ယွင်းချက်တွေကိုအရင်အစီရင်ခံစာတွေထဲမှာထည့်သွင်းပြီးပြည်ထောင်စုလွှတ်တော်ကိုတင်သွင်းခဲ့ပြီးပါပြီအခုအစီရင်ခံစာမှာတော့ဒီတရားစီရင်ရေးတွေကိုစောင့်ကြည့်နိုင်မယ်တရားဥပဒေစိုးမိုးရေးစင်တာတွေမူလကဒီလအတွင်းမှာဖွင့်ဖို့စီစဉ်ထားတာကိုအစိုးရရဲ့ကန့်ကွက်မှုကြောင့်မဖွင့်နိုင်တဲ့အချက်ကိုဇောင်းပေးပြီးတင်ပြထားပါတယ်ရှင်
မတ်သိန်ကြီးထိုက်စူးစီးတင်ပြသွားတာပါရှင် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့၅ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်အဖြစ်နဲ့လဲအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မတ် ေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဒီကဟောင်ကောင်ကဆန္ဒပြမှုတွေအကြောင်းကြည့်ရအောင်ပါဟောင်ကောင်မှာဒီမိုကရေစီအရေးအကြောင်းသားတွေဆန္ဒပြတာတရင်နှစ်ပတ်ရှိလာပါပြီဟောင်ကောင်အစိုးရကဆန္ဒပြတွေကိုလူစုခွဲကြဖို့ပြောဆိုပေမဲ့လူတွေကနာခံမှုမရှိပါဘူး65နှစ်မြောက်တရုတ်အမျိုးသားနဲ့ရုံးပိတ်ရက်နှစ်ရက်မှာဆန္ဒပြသူတွေပုံများလာမယ်လို့ခန့်မှန်းနေကြပါတယ်လွန်ခဲ့တဲ့25နှစ်ကတရုတ်နိုင်ငံတရားနာမင်ရင်မြင်ကဆန္ဒပြတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တယ်လို့အခုလဲဟောင်ကောင်ဆန္ဒပြသူတွေကိုတရုတ်အစိုးရနှိမ်နှင်းမလားဆိုပြီးဆိုရင်မှုတွေရှိနေပါတယ်ဆလာတီကာဟုတ်တဲ့ပြပို့ထားတာကိုကိုငင်းချန်းကပြောပြပေးမှာပ
ါ2019ခုနှစ်ကျရင်ဒီမိုကရေစီနီးကျရွေးကောက်ပွဲတွေကျင်းပပေးဖို့တောင်းဆိုနေတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဟောင်ကောင်ကလမ်းတွေအပြည့်ပိတ်ဆို့ထားလိုက်ပါတယ်ပြီးခဲ့တဲ့လကတရုတ်အနေနဲ့သူတို့ကိုတစ္ဆာရှိမဲ့သူကိုသာအုပ်ချုပ်ရေးမှုအဖြစ်ရွေးကောက်ခွင့်ပေးဖို့ကြေညာပြီးမှကျောင်းသားတွေအနေနဲ့ဟောင်ကောင်ခေါင်းဆောင်လောင်ချွမ်းယင်းကိုဆင်းပေးဖို့တောင်းဆိုနေကြတာပ
ါ We have a simple message is that we just want a democracy and
ကျွန်တော်တောင်းဆိုတာရှင်းရှင်းလေးပါကျွန်တော်တို့ဒီမိုကရေစီလိုချင်တယ်ပြီးတော့ကျွန်တော်တို့ဟောင်ကောင်အုပ်ချုပ်ရေးမှုကိုတရားမျှတတာရွေးချင်တယ်ဒါပါပဲ
ရဲရဲအတားဆီးကိုကြော်ဖြတ်ဖို့လှုပ်ဆောင်တဲ့ဆန္ဒပြသူတွေကိုတားဆီးဖို့တနင်္ဂနွေနေ့ကမျက်ရည်ရိုပုံ88လုံးတုံးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲဒီနောက်မှာတော့ဆန္ဒပြသူတွေဟာသူတို့ကိုသူတို့ကာကွယ်ဖို့မျက်နှာဖုံးတွေမျက်လုံးကာတွေထီးတွေယူလာကြပါတယ်။လာမယ့်ပိတ်ရက်မှာဆန္ဒပြသူတွေတိုးလာဖို့လည်းရှိနေပါတယ
်။ So Wednesday and Thursday are both public holidays in Hong Kong and
ဒီလာမယ့်ဗုဒ္ဓဘူးနဲ့ကြာသပတေးနေ့ကဟောင်ကောင်မှာအများပြည်သူအလုပ်ပိတ်ရက်ဖြစ်ပါတယ်။ရဲတွေရဲ့အခုလိုမျိုးလှုပ်ဆောင်မှုကြောင့်လူတွေအများကြီးထွက်လာပြီးတော့ဆန္ဒပြဖို့လည်းရှိနေပါတယ်။
အခုလိုဟောင်ကောင်မှာဆန္ဒပြမှုတွေဟာ1998ခုနှစ်တရုတ်လက်ထဲကိုပြန်ပေးပြီးမှအဆိုးရွားဆုံးဖြစ်ပါတယ်တရုတ်ကောင်းဆောင်တွေအနေနဲ့ဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြမှုတွေဟာတရုတ်ပြည်မကြီးကိုကူးစက်လာမှစိုးရိမ်နေကြပြီးဆန္ဒပြမှုတွေကိုတရားမဝင်ဘူးလို့ခေါ်ဆိုလိုက်ပါတယ်လွန်ခဲ့တဲ့25နှစ်ကလူတွေအများကြီးတေဆုံးခဲ့ပြီးထောင်ကျခဲ့ရတဲ့တရုတ် TNMN ရင်းမြစ်လိုအင်အားအလွန်ကျုံအသုံးပြုမှကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ဟောင်ကောင်တာဝန်ရှိသူတွေကဒါမျိုးဖြစ်မှာမဟုတ်ဘူးလို့ပြောပါတယ
် We have a very strict guideline on the use of force.So all depends on the situation.
ကျွန်တော်တို့မှာအင်အားသုံးဖို့အတွက်တင်းကျပ်တဲ့စည်းမျဉ်းတွေရှိပါတယ်။ဒါကြောင့်အခြေအနေတွေပေါ်မူတည်ပါတယ်။ရဲတပ်ဖွဲ့တွေရဲ့အတားအဆီးကိုမကျော်ကြဖို့ကျွန်တော်တို့ဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုတောင်းဆိုတာပါ။ရဲတွေအနေနဲ့အခြေအနေကိုသုံးသပ်ပြီးဘယ်လိုအင်အားမျိုးနဲ့တင့်တော်တယ်ဆိုတာဆုံးဖြတ်သွားမှာပါ
။တချို့လေးလာသုံးသပ်သူတွေကတော့အခြေအနေတွေပိုဆိုးလာမယ်လို့ခန့်မှန်းပါတယ်။တရုတ်နဲ့ဟောင်ကောင်ကခေါင်းဆောင်တွေအနေနဲ့အားလက်ရက်ကိုဆင်နွှဲဖို့ဖြတ်သိမ်းနိုင်တယ်လို့ဟောင်ကောင်တက္ကသိုလ်ကတရုတ်လေးလာသူ David Zawit ကပြောပါတယ
် So I get nervous that if not tonight that maybe tomorrow night there may be a clash
ဒီနေ့ညဒါမှမဟုတ်မနေ့ပြန်ညမှာထိတ်တဲရင်ဆိုင်မှုတွေဖြစ်မယ်ဆိုတာကျွန်တော်စိတ်ပူပါတယ်နောက်ပြီးတော့လမ်းတွေပေါ်ကကျောင်းသားတွေကိုဖယ်ရှားဖို့အပြင်းထန်လုပ်မယ်ထင်တယ်ဒါတွေဟာအကြမ်းဖက်မှုတွေဖြစ်လာနိုင်ပြီးတော့ဒီအတွက်ကျွန်တော်စိုးရိမ်ပါတယ
်အခုလိုအခြေအနေတွေကိုထိုင်ဝမ်ကလည်းစောင့်ကြည့်နေပါတယ
်所以我们在这里呼吁
ကျွန်တော်တို့အနေနဲ့ဟောင်ကောင်ပြည်သူတွေကိုတောင်းဆိုတာကိုပြည်မာကြီးအနေနဲ့နားထောင်ပြီးငြင်းငြင်းချမ်းချမ်းကန့်တွဲဖို့တောင်းဆိုပါတယ
်ဟောင်ကောင်ပြည်သူတွေတောင်းဆိုတဲ့ပို့ပြီးလွတ်လပ်တဲ့အုပ်ချုပ်ခွင့်ရဖို့ကိုလည်း American အစိုးရအနေနဲ့ထောက်ခံပါတယ်ခင်ဗျာ
VOA ရသတင်းများကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်